မေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်မှာပြဋ္ဌာန်းထားတဲ့တန့်စင်ကန်ဥပဒေလို့ခေါ်နေတဲ့လင်အင်ငါပြောင်းလဲထားသူတွေအပေါ်ကန့်သတ်ချက်ဥပဒေဟာဘ ਹੁ အစိုးရရဲ့အမျိုးသားရေးခွဲခြားဆက်ဆံမှုစန့်ကျင်ဥပဒေကိုချိုးဖောက်တယ်ဆိုပြီးသမ္မတဥပမာအစိုးရကတရားစွဲဆိုလိုက်ပါတယ်။လင်အင်ငါပြောင်းလဲထားသူတွေကိုပြုပြင်ထားတဲ့အတိုင်းမဟုတ်ဘဲမွေးရပါကြားမအတိုင်းအများသုံးတန့်စင်ကန်တွေမှာအသုံးပြုရမယ်လို့ဥပဒေကပြဋ္ဌာန်းထားတာပါ။မြောက်ကိုရိုလိုင်းနားပြည်နယ်ရဲ့ဥပဒေဟာပြည်နယ်ကိုယ်တိုင်ကခွဲခြားဆက်ဆံမှုကိုထောက်ခံအားပေးတဲ့ဥပဒေဖြစ်နေတယ်ဆိုပြီးအမေရိကန်ရှေ့နေချုပ်လော်ရတာလင့်ချ်ကတနင်္လာနေ့ကပြောပါတယ်ဒီဥပဒေကြောင့်အရင်လူမဲတွေကိုအများပြည်သူသုံးနေရာတွေမှာဝင်ခွင့်ပိတ်ပင်ခဲ့တဲ့အချိန်နဲ့ပြည်နယ်ကခွင့်ပြုမှဘသူဘဝနဲ့လက်ထပ်ရမယ်ဆိုတဲ့ခေတ်ကိုပြန်အမှတ်ရမိတယ်လို့လည်းပြောပါတယ်မြောက်ကိုရိုလိုင်းနားပြည်နယ်က Republican အုပ်ချုပ်ရေးမှူးပက်မက်ခရိုရီအများပြည်သူဘေးကင်းလုံခြုံရေးဌာနနဲ့မြောက်ကာရိုလိုင်းနားပြည်နယ်တက္ကသိုလ်တို့ကိုဗဟုအစိုးရကအမြစ်တတရားဆွဆူလိုက်တာဖြစ်ပါတယ်။ဒါဟာအစိုးရကလက်ခံကျင့်သုံးနေတဲ့နိုင်ငံသားတွေရဲ့ဂုဏ်သိက္ခာအပေါ်အတိမပြုလေးစားရေးကိစ္စဖြစ်ကြောင်းပြဋ္ဌာန်းထားတဲ့ဥပဒေကြောင့်လင်အင်ကပြောင်းလဲထားသူတွေရဲ့စိတ်မှာနာကျင်ထိခိုက်တာဒေါသနဲ့ကြေကွဲရတာအပြင်အဆက်တကွဲဖြစ်စေသလိုဂုဏ်သိက္ခာကိုလည်းထိခိုက်စေတယ်လို့ရှေ့နေချုပ်လင့်ချ်ကပြောဆိုပါတယ်။ပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းဆက်ပြီးကျင့်သုံးနိုင်ရေးတနင်္လာနေ့မနေ့ကပဲမြောက်ကာရိုလိုင်းနားပြည်နယ်ကဗဟုအစိုးရကိုတရားပြန်ဆွဲဆိုခဲ့ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးမက်ခရိုရီကဗဟုအစိုးရဟာမတရားအနိုင်ကျင့်နေပြီးကြားမဆိုတဲ့သတ်မှတ်ချက်ပြဋ္ဌာန်းဖို့ကြိုးစားနေတဲ့အကြောင်းဒါပေမဲ့လည်းသူတို့မှာကြားမဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြဋ္ဌာန်းချက်နဲ့အတိတ်ပဲသတ်မှတ်ချက်မရှိတဲ့အကြောင်းဝေဖန်ပြောဆိုပါတယ်